တိုင်းသားလူမျိုးစုတွေရဲ့အတိုင်ဝင်အတွက်မှာအမျိုးသားညီညွတ်ရေးအစိုးရ NUG အပေါ်ယုံကြည်မှုမြင့်မားနေတယ်လို့လန်ဒန်စီးပွားရေးတက်ကိုအခြေစိုက်တဲ့ International Growth Center IGC ကအင်္ဂါနေ့ကပြောလိုက်ပါတယ်။နိုင်ငံတကာစီးပွားရေးတိုးတက်မှုလိမ့်လာရေးဌာနလို့အဓိပ္ပာယ်ရနိုင်တဲ့ IGC အဖွဲ့ဟာပဋိပက္ခဖြစ်နေတဲ့နိုင်ငံတွေကစီးပွားရေးကိုအဓိကထားလေ့လာတဲ့အဖွဲ့ဖြစ်ပြီး Oxford တက်ကိုနဲ့ London School of Economics LSE တက်ကိုကပညာရှင်တွေရဲ့ဦးဆောင်မှုနဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပါတယ်။IGC ရဲ့လေ့လာချက်အရတုံ့ပြန်ဖြေကြားသူ69ရာခိုင်နှုန်းက NUG အပေါ်ယုံကြည်ကြပါတယ်။ဖြေကြားကြသူရဲ့69ရာခိုင်နှုန်းကလည်း NUG ကိုယုံကြည်သလို69ရာခိုင်နှုန်းကလည်းလူမှုဝန်ဆောင်မှုပေးဖို့ NUG ဟာထောက်နိုင်ပါလိမ့်မယ်လို့ပြောကြပါတယ်။ဒိုင်းသားလူနာစုတွေရဲ့အကျိုးစီးပွားကို NUG ကစောအောင်စီအောင်ပေးလိုက်မယ်လို့ဖြေကြားသူ80ရာခိုင်နှုန်းဝန်းကျင်ကယုံကြည်ကြတယ်လို့ ICG လေ့လာချက်ကဆိုပါတယ်။ဒါပေမဲ့အနာရှိတဲ့နေရာတွေမှာတိုင်းရင်းသားအုပ်စုတွေရဲ့ကိုယ်စားလှယ်တွေအတွက် NUG ကနေရာပေးထားမယ်ဆိုတော့49ရာခိုင်နှုန်းကပဲယုံကြည်ကြတာပါ။ပမာဏတိုင်းရင်းသားလူနည်းစုကိုဒန်းတူညီမျှဦးစားပေးလုပ်ကိုင်မယ်ဆိုတော့51ရာခိုင်နှုန်းကယုံကြည်ကြတာကိုစစ်တမ်းကတွေ့ရှိပါတယ်။တိုင်းရင်းသားလူနည်းစုနေရာတွေကိုအဓိကထားပြီး online ကနေသဘောထားစစ်တမ်းကို IGC ကကောက်ခံခဲ့တာဖြစ်ပါတယ်။မိကုန်းတွေကိုဗမာဘာသာအပြင်တိုင်းသားဘာသာစကား6ခုနဲ့မင်းမြန်ကောက်ခံခဲ့တာဖြစ်ပြီးလူပေါင်း1113ယောက်ဖြေချခဲ့ကြတာပါဖြေချကြသူတွေဟာမတူညီတဲ့တိုင်းသားလူမျိုး35မျိုးဖြစ်ကြတယ်လို့ IGC ကပြောပါတယ် IGC အဖွဲ့ကိုပဋိပက္ခစီးပွားရေးပညာမှာအထင်ကြီးပေါ်မောက်ခတူဖြစ်တဲ့ပေါ်ကော်ရီယာကဦးဆောင်ထူထောင်ခဲ့တာပါ